ပဘောတိုင်းဝေါ်မြူနယ်ကနေထွက်လာတဲ့စစ်ကောင်စီရင်တန်း၃ချိန်တိုင်မိုင်းခွဲတိုက်ခိုက်ခံရတဲ့အခြေအနေသတင်းမတင်ဆက်ခင်မှာတော့အရင်ဆုံးစကိုင်းတိုင်းဝက်လက်ဘက်ကစစ်ရေးအခြေအနေကိုတင်ပြပေးကြပါမယ်။စကိုင်းတိုင်းဝက်လက်မြူနယ်ကကြေးရွာတွေကိုမေလ၅ရက်နေ့ကလေးကစစ်ကောင်စီတပ်တွေကနယ်မြေရှင်းလင်းခဲ့ပါတယ်။ဒီလိုနယ်မြေရှင်းလင်းနေတဲ့အချိန်မှာပဲစစ်ကောင်စီစစ်ကြောင်းနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တို့ကြားမှာထိတွေ့တိုက်ပွဲဖြစ်ပွားပါတယ်။ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဘက်က၃ဦးကြာဆုံးပြီးတော့၂ဦးပျောက်ဆုံးပါတယ်။စစ်ကောင်စီဘက်ကလည်းထိခိုက်ကြာဆုံးမှုရှိတယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်။တိုက်ပွဲကြောင့်ဒေသတွင်းကကြေးရွာသား2000ကျော်နဲ့အိုးအိမ်တွေစွန့်ခွာပြီးထွက်ပြေးတိမ်းရှောင်နေကြရပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းအလိမ်မှာပြောပြပေးပါရှင်
။စစ်ကောင်စီတပ်တွေဟာမေလ၅ရက်နေ့မနက်ပိုင်းကဝက်လက်မြို့နယ်ကိုရွှေဘုံမြို့နယ်ပတ်အရှိချာကြောင်မြောင်းမြို့နယ်ကနေဝင်လာပြီးဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့ထိတွေ့မှုတွေရှိခဲ့ကြတယ်လို့ဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်။စစ်ကောင်စီတပ်တွေဟာကျေးရွာမီးရှို့ပြီးတဲ့နောက်ဒေသခံကာကွယ်ရေးတပ်တွေနဲ့ထိတိုက်တွေ့ခဲ့ကြတာလို့ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့တစ်ခုဖြစ်တဲ့နတ်တောင်နဂါးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ရဲ့တပ်ဖွဲ့ဝင်တဦးက VOA ကိုပြောပါတယ်
။ကလမရွာကိုစပြီးတော့မီးတင်လာအဲ့ဒါမရအောင်စပြီးလို့ကျွန်တော်တို့ကရှိတဲ့အင်အားနဲ့ကာကွယ်တယ်မိုင်းခွဲတယ်ဒီကောင်းနေရကြတယ်ဒါပေမဲ့လို့အင်အားထပ်ဖြည့်ပြီးတော့ရှေ့ဆက်တိုးတွေကရှေ့ဆက်တိုးကြောင်ဦးကြောင်ရွာနဲ့ကလမနဲ့ကြားတွေကနေကျွန်တော်တို့ချိန်ချတဲ့လက်တောင်ကြီးဘုံအပိုင်စီးပြီးတက်လာတယ်သူကပိုင်စီးတက်လာတယ်တက်လာပြီးတော့နောက်ကြောင်နောက်စစ်ကြောင်ခြံထားတဲ့စစ်ကြောင်ကနေကြောင်ထဲမှာကြောက်လို့ပုန်းနေတဲ့ဇွာသားတွေကိုဖမ်းလာတယ်30လောက်အဲ့ဒါတွေကိုသူကလူသားတိုင်းနေနဲ့ကာပြီးတော့လက်ကောက်ကြကြီးရောတကထက်ဝင်နေဝင်ပြီးတော့လက်ကောက်ကြကိုလည်းအဲ့နေ့တည်းအထမပဲကလမနဲ့လက်ကောက်ကြကနေရာကလုံးပြကြအောင်မရှိရက
ြစစ်ကောင်စီတပ်တွေဟာမကြီးသုံးမိန်ကွာမှာစကန်ချနေပြီးအဲ့ဒီကွာကနေရင်တချို့နဲ့အနည်းတဝိုက်ကဈေးရွာတွေကအိမ်တွေကိုမီးရှို့ဖျက်ဆီးတာတွေလုပ်နေတယ်လို့ဒေသခံတွေကပြောပါတယ်ထနောင်းတာရွာခေါ်ထနောင်းကိုင်းရွာရှိဘက်ကတောဆမဖြစ်တဲ့မေလ9ရက်နေ့တိုက်ပွဲအတွင်းနတ်တောင်နဂါပြည်သူ့ကာကွယ်ရေးအဖွဲ့ရဲ့မဟာမိတ်တွေဖြစ်တဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဘက်က3ဦးကြာဆုံးပြီး2ဦးပျောက်ဆုံးနေသလိုစစ်ကောင်စီတပ်တွေဘက်ကလည်းအဆောက်အုံများတယ်လို့နတ်တောင်နဂါပြည်သူ့ကာကွယ်ရေးတပ်ဖွဲ့ရဲ့တပ်ဖွဲ့ဝင်တဦးက VOA ကိုအခုလိုပြောပါတယ်
ကျွန်တော်တို့နတ်တောင်နဂါအဖွဲ့နဲ့လာပြီးကူညီကြတဲ့မဟာမိတ်ညီကိုတွေနဲ့တိုက်ပွဲရှိကြရောကိုလူက၃ယောက်ကျသွားပြီးတော့၄ယောက်ကတော့ပျောက်နေတယ်သူတို့စီမိသွားတာလားဒီနေ့ထဲရှိတာလားတော့မပြောတတ်ဘူးကွာကိုတိတော့မတွေ့သေးဘူးသူတို့စက်ကွန်၄ယောက်လောက်တော့ကျသွားတယ
်စစ်ကောင်စီတပ်တွေဟာကျေးရွာနေအိမ်တချို့ကိုမီးရှို့ဖျက်ဆီးတာရှိတယ်လို့တိုက်ပွဲကြောင့်အနီးအနားကျေးရွာတွေကရွာသား2000ကျော်လောက်ထွက်ပြေးနေရတယ်လို့ဒေသခံတွေကပြောပါတယ်ကျေးရွာသားတချို့ဖမ်းဆီးခံကြရတယ်လို့လည်းမြတ်တောင်ငကားပြည်သူ့ကာကွယ်ရေးတပ်ဖွဲ့ရဲ့တပ်ဖွဲ့ဝင်တူကပြောပါတယ
်ပထမဝင်ဝင်ချင်းလုံးကလွတ်လိုက်မဲ့ဒီနေ့ကြောင်းထဲနဲ့တက်တိန်နဲ့30ကိုလည်းဖမ်းထားတယ်နောက်ထပ်တကားလုံလုံရှင်းလင်းဆိုပြီးတော့သူကယောက်ျားပြန်တုံးပြီးတော့ဟိုနန်းလူဝကြောင်နဲ့ကတ်လိုက်ဒီနန်းလူဝကြောင်နဲ့ကတ်လိုက်တဲ့မိလာတဲ့တော်တဲ့တဲကတိန်ကြီးနဲ့လူသားစုတွေကိုဖမ်းယောက်ျားသားတွေကိုသူတို့ရှိကိုမိုင်းနေချပြပြီးတော့ PDF တွေပါဆိုတဲ့ပုံစံမျိုးနဲ့လှုပ်တက်ပုံတွေရိုက်အဲ့လိုလိုလှုပ်နေကြတယ်က
လက်တလုံးမှာစကိုင်းတိုင်းအတွင်ပြင်းထန်တဲ့အပူချိန်နဲ့ရာသီဥတုဆိုးဝါးမှုတွေကြောင့်စစ်ပြေးဒုက္ခတွေပြီးကြဖြားနာလာပြီးဝမ်းပြတ်ဝမ်းလျှော်တာတွေဖြစ်ပြီးဈေးဝါးနဲ့ရိတ်ခါလိုအပ်နေတယ်လို့ဒေသခံတွေကပြောပါတယ်
။ရှိတယ်ဝမ်းပြတ်ဝမ်းလျှော်လည်းရှိတယ်ကြ။နောက်ပြီးဆောင်လို့လည်းဖြစ်ကြတယ်။တချို့ဆိုရင်တော်ရဲမှာဒီတိုင်းကတ်နေရင်လည်းပုံမှန်မိစ္ဆန်ဒီသုံးဝါးတွေဒီရှိနေကြ
။မြန်မာနိုင်ငံတွင်ပဋိပက္ခတွေကြောင့်အိုးဖြစ်အိမ်ဖြစ်စစ်ပြေးဒုက္ခတွေပြီးအများအပြားရှိလာတာကြောင့်အာဆီယံအသင်းအနေနဲ့လူသားချင်းစာနာမှုအကူအညီတွေပေးဖို့ဆောင်ရွက်နေတာမှာကနဦးအဖြစ်တက်မှတ်နေမြေထဲမှာစကိုင်းတိုင်းဒေသလည်းပါဝင်ပါတယ်။ဒါပေမဲ့လည်းစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေစာတိုက်ပွဲတွေရှိနေတာမို့ဘလို့ပုံစံမျိုးနဲ့ထိထိရောက်ရောက်ကူညီနိုင်မလဲဆိုတာတော့ရှင်းရရမရှိသေးပါဘူး။စကိုင်းတိုင်းအတွင်းမုံရွာစကိုင်းရွှေဘုံနဲ့ကလင်းမြို့ကလွှဲလို့ကျန်တဲ့မြို့နယ်တိုင်းမှာစစ်ကောင်စီကအင်တာနက်ဆက်သွယ်မှုဖြတ်တောက်ထားသလိုဖုန်းဆက်သွယ်ရေးပါခက်ခဲနေကြရပါတယ်ရှင်။